နျူကလ িয়ার နဲ့ထုတ်လုပ်ဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့တောင်းဆိုနေတာတွေကိုမြောက်ကိုရီးယားကအန်တုနေတဲ့အပေါ်တီးမခံနိုင်တော့ကြောင်းပြောဆိုနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြောက်ကိုရီးယားအပေါ်ခက်ချင်းချင်းတုံ့ပြန်မဲ့သဘောထားတွေမကြသေးခင်ကဆက်လို့ပြောဆိုလာနေပါတယ်
။ And those who would challenge our resolve or our readiness should know we will defeat any attack
အမေရိကန်ပြတ်သားမှုနဲ့အသိအနေထားကိုစိန်ခေါ်ခြင်းတဲ့သူတွေသိထားမှာကတော့ဘလို့တက်ခိုက်မှုမျိုးကိုမဆိုအနံ့ယူချိန်မုံသွားမှာဖြစ်တယ်လို့တမင်ယူကြပဲဖြစ်ဖြစ်နျူကလ িয়ার လက်နက်နဲ့ပဲဖြစ်ဖြစ်အသုံးပြုတက်ခိုက်မှုတွေကိုအမေရိကန်ကအင်အားအလုံးရင်းနဲ့ထိထိရရတုံ့ပြန်သွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံမှာရရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကအမေရိကန်လေးရင်တင်သင်းမောပေါ်မှာဒီကနေ့ပြောကြားတဲ့မင်းငွန်းနဲ့သတိပေးလိုက်တာဖြစ်ပါတယ်ကိုရီးယားကျွမ်းဆွမ်းမှာနျူကလ িয়ার လက်နက်ကင်းစင်ရေးရည်မှန်းချက်တွေကိုအကောင့်ထဲပေါ်နေအောင်အမေရိကန်နေနဲ့ဆက်လက်ကြိုးပမ်းသွားမယ့်အကြောင်းမနေ့တုန်းကတိုကျိုမြို့တော်မှာပြောကြားခဲ့ပြီးတဲ့နောက်ဒုသမ္မတကထပ်မံပြောကြားသွားတာပါဒီမတိုင်ခင်တောင်ကိုရီးယားနိုင်ငံကိုရောက်ရှိစဉ်မှာလည်းမဟာဗျူဟာချက်ချအမေရိကန်ကစိတ်ရှည်တီးခံခဲ့တဲ့ကာလကုန်ဆုံးသွားပြီဖြစ်တဲ့အကြောင်းသမ္မတဘရက်အိုဘားမားရဲ့မူဝါဒဟောင်းကိုညင်ညွန်းပြီးပြောဆိုခဲ့ပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့နီလန်ပေါင်းစုံကိုစဉ်းစားနေတဲ့အကြောင်းအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဒုတိယဗိုလ်ချုပ်ကြီး HR McMaster ကလည်း ABC ရုပ်မြင်သံကြားနဲ့မေးမြန်းခန်းတစ်ခုမှာပြောဆိုထားတာပါဒါပေမဲ့လည်းမြောက်ကိုရီးယားကိုစီးရေးအရာအရေးယူဖို့လူချင်းမလူလိမ့်မဲလို့ညွန်လင်းတဲ့အကြောင်းလဲဒုဗိုလ်ကြီးမက်မာစတာကပြောဆိုသွားခဲ့ပါတယ်။သမ္မတထရမ့်ရဲ့မကြသေးခင်က Twitter Internet လူမှုကွန်ရက်ကမှတ်ချက်တွေထဲမှာတော့မြောက်ကိုရီးယားအစိုးရရန်ကားပြီးပြဿနာရှာနေတဲ့အစိုးရတရားဖြစ်နေလဲညင်ညွန်းပြောဆိုထားပါတယ်။